မွတ်စလင်ကဘာမှာသတင်းပတ်တွေနဲ့ချီပြီးပြန့်နှံ့ခဲ့တဲ့ဗီဒီယိုရိုက်ကူးခဲ့သူကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါပြီ။အပြစ်မဲ့မွတ်စလင်တွေလို့အမည်ပေးထားတဲ့ဗီဒီယိုဇက်လန်းကိုရိုက်ကူးခဲ့သူနက်ကိုလာကိုအာမခံအတွက်ကြားနာမှုမတိုင်ခင်ပြည်တော်စုတရားရုံးကိုချက်ချင်းလာဖို့ဆင့်ခေါ်ထားတယ်လို့ Los Angeles မှာရှိနေတဲ့ရှစ်နေရုံးက Tom Morozek ကကြာသပတေးနေ့ကပြောလိုက်တာပါ။ဒီဗီဒီယိုဇက်လန်းမှာတမန်တော်မိုဟာမက်ကတပ်ဖြတ်လူရဲမှုလိန်ပိုင်းဆိုင်ရာဖောက်လွဲဖောက်ပြန်ပြုမှုသူအဖြစ်ဇက်လန်းဆင်ထားတာကြောင့်မွတ်စလင်တွေကြားမှာဒေါသထွက်ခဲ့ကြရပြီး American စန့်ကျင်ရေးတွေဖြစ်ပေါ်လာခဲ့ရတယ်လို့အသက်တွေသိကြခဲ့ရပါတယ်။ American တန်ယုံကြောင်းနေတဲ့စီးပွားရေးလုပ်ငန်းတွေကိုလူအုပ်ကြီးတွေကမိရှို့တာတွေကိုလည်းမြင်တွေ့ခဲ့ကြရပါတယ်။အမေရိကန်အစိုးရကလိဗျားနိုင်ငံမှာရှိနေတဲ့ဝန်ထမ်းတွေကိုလုံခြုံရေးယာယီပြန်လည်ခေါ်ယူထားခဲ့ရပါတယ်။ဒါပေမဲ့ရှေ့သတင်းပတ်ထဲမှာ Tripoli ကိုဝန်ထမ်းတွေပြန်ပြီးတော့တာဝန်ထမ်းဆောင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။နယူးယောက်မြို့ကကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး Hillary Clinton ကဝန်ထမ်းရေးအတွက်ဘလောက်များများကိုပြန်ခေါ်ထားသလဲဆိုတာနဲ့ဒီအကြောင်းနဲ့ပတ်သက်လို့အသွေးစိတ်ဆွေးနွေးဖို့ကိုညှင်းပယ်ခဲ့ပါတယ်။